ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့အာဆီယံဒေသတွင်းလုံခြုံရေးစည်းဝေးပွဲကတော့အဓိကနိုင်ငံကြီး၄ခုကြားကုန်သွယ်ရေးအငင်းပွားမှုကနေရုံမထွက်နိုင်ဖြစ်ခဲ့ရတယ်လို့နျူကလ িয়ার ဖြတ်သိမ်းရေးအမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေရပ်တန့်နေတဲ့မရေရာမှုတွေနဲ့ပဲတောက်ကြနေမှာအဆုံးသတ်လိုက်ကြပါတယ်။ဒီဆွေးနွေးပွဲကိုနိုင်ငံကြီးဝန်ကြီးတွေတက်ရောက်ခဲ့ကြပြီးဒေသတွင်းနိုင်ငံတွေကြားညီညွတ်မှုရှိကြောင်းလက်တွဲဓာတ်ပုံတွေရိုက်ပြအရင်ပြသခဲ့ပေမဲ့ဂျပန်နဲ့တောင်ကိုရီးယားကြားမှာတော့ကုန်သွယ်ရေးတင်မမှုရှိနေဆဲဖြစ်ပါတယ်။ဂျပန်နည်းပညာဆိုင်ရာပစ္စည်းတချို့ကိုတောင်ကိုရီးယားတင်ပို့ရမှာကန့်သတ်ခံလိုက်ရတဲ့အတွက်ဂျပန်ရဲ့ဆုံးဖြတ်ချက်ကိုအထူးစိုးရိမ်ကြောင်းတောင်ကိုရီးယားနိုင်ငံသားကြီးဝန်ကြီးကပြောသွားတာပါလေ။တောင်ကိုရီးယားနိုင်ငံသားကြီးဝန်ကြီးရဲ့ပြောကြားချက်ပေါ်နားမလည်နိုင်ဖြစ်ရကြောင်းဂျပန်နိုင်ငံသားကြီးဝန်ကြီးကလည်းတုံ့ပြန်ပါတယ်။ဒီတော့အတွင်းအမေရိကန်မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးပွဲနဲ့ပတ်သက်လို့နှစ်နိုင်ငံပုံမှန်ဆက်သွယ်လမ်းကြောင်းရှိနေပြီးမကြာခင်မှာပြန်ဆနိုင်မယ်လို့မျှော်လင့်ကြောင်းဝန်ကြီးပုံပြီးရောကပြောပါတယ်။